မြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ဒေသတိုက်ပွဲတွေကြားပိတ်မိနေတဲ့ထိုင်းနိုင်ငံသား42ယောက်ကိုဒီနေ့အောက်တိုဘာ18ရက်မှာမြန်မာအာဏာပိုင်တွေကတာချီလိုက်မဲဆိုင်နေဆက်တရားကနေထိုင်းနိုင်ငံဘက်ကိုပြန်ပို့ခဲ့ပါတယ်။အဲ့လိုပြန်ပို့ခဲ့သူတွေထဲမှာထိုင်းဆိုရအလို့ရှိနေသူ3ယောက်လည်းပါတယ်လို့ထိုင်းဘက်ကပြောပါတယ်။မအေးမှာပြောပြပေးပါဦးခင်ဗျာ
။မြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းလောက်ကင်ဒေသမှာရှိတဲ့စစ်ပွဲတွေအတွင်းပိတ်မိနေတဲ့ထိုင်းနိုင်ငံသား42ဦးကိုထိုင်းနယ်ခြားကော်မတီ TBC ကတာဝန်ရှိသူတွေနဲ့ချိတ်ဆက်ပြီးလွှဲပြောင်းပေးခဲ့ရမှာမြန်မာနိုင်ငံရှမ်းပြည်နယ်တာချီလိတ်အုပ်ချုပ်ရေးအဖွဲ့ဝင်တွေလိုက်လံပို့ဆောင်ပေးခဲ့တာပါ။ထိုင်းဘက်ကတော့မဲဆိုင်အမှတ်38တပ်ဖွဲ့ကတာဝန်ရှိသူတွေထိုင်းမြန်မာနယ်စပ်ကော်မတီနဲ့မဲဆိုင်မြို့နယ်ရဲတပ်ဖွဲ့ဝင်တွေကမဲဆိုင်တာချီလိတ်တရားကနေဗတ်စကားတွေနဲ့လက်ခံကြိုဆိုခဲ့ပါတယ်။နယ်စပ်ရေးရာကော်မတီဥက္ကဋ္ဌဘိုမူနတီတဆင်ဦးဆောင်ပြီးလက်ခံကြိုဆိုခဲ့ပါတယ်။အမျိုးသား23ဦးအမျိုးသမီး18ဦးတို့ကိုထိုင်းစစ်တပ်ပိုင်းဘတ်စကား2စီးနဲ့အတူမဲဆိုင်မြို့ကအမှတ်38တပ်ရင်းအတွင်ခေါ်ဆောင်သွားပြီးသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။မဲဆိုင်မြို့မှာပြုလုပ်သွားခဲ့တဲ့သတင်းစာရှင်းလင်းပွဲမှာထိုင်းမြောက်ပိုင်းကတာဝန်ရှိသူဘိုချုပ်ပရာဖတ်ဖုတ်စုဝမ်ပြောဆိုသွားတာကတော့
เพราะว่าตอนนี้ช่วงก่อนหน้านี้จะอยู่กับทางเมียนมาทั้งหมดเลยเราติดต่อเขาไม่ถึงตรงนั้นก็ใช้การประสานงานได้แค่
อะคูยောက်ลาได้ท้ายနိုင်ငံသား42ဦးကိုလိုအပ်တဲ့စေကူတမှုတွေစစ်ဆေးမှုတွေပြုလုပ်နေပါတယ်စစ်ဆေးဖို့ကသူတို့ကမြန်မာအာဏာပိုင်နေထမ်းမှာရှိနေတုန်းကတော့ကျွန်တော်တို့စစ်ဆေးလို့မရသေးပါဘူးအခုတော့သူတို့အားလုံးကိုတက်ဆိုင်ရာလဝကနဲ့ရဲမှုကင်းတပ်ဖွဲ့တွေကအသေးစိတ်ဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်စစ်ဆေးတဲ့နေရာမှာတော့အမှန်တကယ်လူကုန်ကူးခံရသူတွေနဲ့နိုင်ငံအတွင်းမှုကင်းနေကြောင်းတင်းရှောင်နေသူတွေပြစ်မှုကျူးလွန်ထားသူတွေကိုတော့ဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်။အခုလောလောဆယ်တော့42ဦးထဲမှာထိုင်းအစိုးရကအလို့ရှိလို့ဖမ်းဝရမ်းထုတ်ထားတဲ့သူ3ဦးပါဝင်နေတာတွေ့ရပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားခဲ့တာပါ။နိုဝင်ဘာလ18ရက်နေ့ကမြန်မာဘက်ကပြန်လည်ပို့ဆောင်ဖို့ကြန့်ကြာနေတာကြောင့်ဒီကနေ့နိုဝင်ဘာလ18ရက်နေ့မှာမှပြန်ပို့နိုင်ခဲ့တာပါအခုဆိုရင်ထိုင်းနိုင်ငံသား200ကျော်ကိုကယ်ထုတ်နိုင်ဖို့အတွက်လိုအပ်နေသေးပြီးအခုလိုမျိုးကယ်ဆယ်မှုတွေပြီးသွားရင်လည်းထိုင်းဘက်ကလိုအပ်တဲ့စစ်ဆေးမေးမြန်းမှုတွေဆက်လုပ်သွားမယ်လို့လည်းသိရပါပါတယ်ရှင်